ခဲ့တဲ့ဇန်နဝါရီလ17ရက်နေ့ကမူဆယ်နယ်စပ်ကုံသွယ်ရေးကုံသွယ်များအသင်းရုံးခန်းမှာရှမ်းပြည်နယ်ပြည်နယ်အကောက်ခွန်ဦးစီးမှုကနေကုံသွယ်လုပ်ငန်းရှင်တွေကိုခေါ်ယူပြီးဇန်နဝါရီလ16ရက်နေ့ကျရင်မူဆယ်လာရှူပြည်တော်စုကားလမ်းမကြီးပေါ်ကတိမ့်နီရေဘူးစစ်ဆေးစခန်းကိုအကောက်ခွန်ဦးစီးဌာနကဦးဆောင်ပြီးပြန်လည်ဖွင့်လှစ်မယ်အကြောင်းအသိပေးပြောဆိုခဲ့ပါတယ်။ပြည်နယ်မှုကအခုလိုစစ်ဆေးဂိတ်ကိုပြန်ဖွင့်ဖို့အစိုးရရဲ့ခွင့်ပြုချက်ရပြီလို့လည်းဆိုပါတယ်။အခုလိုပြည်နယ်အကောက်ခွန်မှုရဲ့တရားဝင်ပြောကြားချက်ထွက်ပေါ်လာပြီးတဲ့နောက်ပိုင်းမူဆယ်လမ်းမကြီးမှာကုံစီကူးသန်းမှုလုပ်တဲ့ကုံစီတိုင်းတွေကုံတဲ့အသင်းအဖွဲ့တွေကနေကန့်ကွက်တာတွေနိုင်ငံတော်အတိုင်းအမြံအပါဝင်ထိပ်ပိုင်းတာဝန်ရှိသူတွေစီကိုစာပို့တာတွေလုပ်လာကြပါတယ်။တစ်ချိန်တည်းလိုလိုလောက်မှာပဲပုတ်ကလစ်ကဂန္ဓာဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့အစိုးရတာဝန်ရှိသူအဖွဲ့နဲ့မြမစီးပွားရေးလုပ်ငန်းရှင်တွေရန်ကုန်ကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်း UNFCCI ရုံးချုပ်မှာတွေ့ဆုံပွဲတစ်ခုပြုလုပ်ပါတယ်။အဲ့ဒီတွေ့ဆုံပွဲမှာမြမကြက်ငွေတံမိုးကျဆင်းတဲ့ကိစ္စ၊မတည်ငြိမ်တဲ့ကိစ္စ၊အခြားစီးပွားရေးဆိုင်ရာကိစ္စတွေအပြင်တရားမဝင်ကုန်သွယ်မှုတွေကြောင့်တိုင်းပြည်ဘလောက်နှစ်နာရတယ်၊တရားဝင်ကုန်သွယ်သူတွေဘလောက်နှစ်နာရတယ်ဆိုတဲ့အကြောင်းတွေလည်းပြောဆိုခဲ့ကြပါတယ်။ဒီပွဲမှာပါဝင်တဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးကျော်ဝင်းကလည်းတရားမဝင်ကုန်သွယ်တဲ့ကိစ္စကိုအစိုးရကအရေးယူတိုင်တွယ်တော့မယ်အကြောင်းပြောဆိုခဲ့ပါတယ်။ဒီပြိုင်တည်းပါပဲ။ထိုင်းနယ်စပ်မြဝတီရန်ကုန်ကားလမ်းကြိုက်ထုံမြို့မှာအရင်ကဖွင့်ခဲ့မှုတဲ့မယန်းကြောင်အမြဲတမ်းစစ်ဆေးရေးဂိတ်ကိုလည်းပြန်ဖွင့်တော့မယ်အကြောင်းအကောက်ခွန်ဦးစီးဌာနလက်ထောက်ညွှန်ကြားမှုဦးတင်ထွန်းသူကသတင်းမီဒီယာတွေကိုဇန်နဝါရီလ13ရက်နေ့ကအတည်ပြုပြောဆိုပြန်ပါတယ်။အစိုးရဟာဘာကြောင့်ဒီစစ်ဆေးရေးဂိတ်တွေကိုပြန်ဖွင့်ဖို့လုပ်နေရတာပါလဲ။ဒီလိုပြန်ဖွင့်လိုက်ရင်တရားဝင်ကုန်သွယ်မှုပမာဏတိုးပွားလာမှာလားတခြားဘာပြဿနာတွေရှိနိုင်တယ်လဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်အခုရပိုင်းဒုတိယသမ္မတအပါအဝင်အစိုးရတာဝန်ရှိသူတွေရှင်းပြတာတွေကတော့ယိုးယိုးလေပါတရားမဝင်ကုန်သွယ်မှုတွေများပြားလာလို့အခုလိုစစ်ဆေးရေးဂိတ်တွေပြန်ဖွင့်ဖို့ဖြစ်လာရတယ်လို့ဆိုပါတယ်တရားမဝင်ကုန်သွယ်မှုပမာဏဘယ်လောက်ထိရှိသလဲဆိုတာကိုလည်းတွက်ချက်ဖို့မခက်ပါဘူးမြန်မာနိုင်ငံရဲ့အဓိကကုန်သွယ်နေတဲ့တရုတ်နဲ့ထိုင်းနိုင်ငံတွေရဲ့မြန်မာနဲ့နယ်စပ်ကုန်သွယ်ရေးကိန်းဂဏန်းကိုကြီးလိုက်ရုံနဲ့သိနိုင်ပါတယ်ပြောရမယ်ဆိုရင်နယ်စပ်ကုန်သွယ်ရေးစခန်းကြီးနဲ့ပတ်သက်ရင်ပြောစရာဇလန်းတွေကတော့အများကြီးရှိခဲ့ပါတယ်မြန်မာနိုင်ငံမှာ1988ခုနှစ်အရေးခေတ်နောက်ပိုင်းအာနာသိမ့်တက်လာတဲ့စစ်အစိုးရဟာဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးမယ်လို့ကြွေးကြော်ပါတယ်။ပုံမှန်ကုန်သွယ်ရေးအပြင်နေဆက်ကုန်သွယ်ရေးကိုပါခွင့်ပြုပြီးနေဆက်ကုန်သွယ်ရေးစခန်းတွေဖွင့်လှစ်ပါတယ်။အဲ့ဒီအချိန်ကအစနေဆက်ကုန်သွယ်ရေးစခန်းတွေဟာကုန်သွယ်မှုပမာဏအများအပြားလှုပ်ရာအလွန်စီကားတဲ့ဂိတ်ကြီးတွေဖြစ်လာပါတယ်။ထုံးစံအတိုင်းအဂရိလိုက်စားတဲ့ခစ်ပြက်ကြီးမှာနေဆက်ဂိတ်တာဝန်ကျအကောက်ခွန်လာဝကရက်တပ်ဖွဲ့တွေနဲ့အစိုးရတာဝန်ရှိသူတွေအဂရိလိုက်စားပြီးချမ်းသာကုန်ကြပါတယ်။နောက်ပိုင်းဓာတွေကိုမဖြစ်ချေဘူးဆိုပြီးတော့ထောက်လန်းရေးအကြီးကဲဗိုလ်ချုပ်ခင်ညွန့်ကထောက်လန်းရေးတွေဥဆောင်တဲ့နာဆာကကိုထူထောင်ပြီးနေဆက်ကုန်သွယ်ရေးဆိုင်ရာလုပ်ငန်းတွေကိုဝင်ရောက်ဆွတ်ဖက်လုပ်ကင်ပါတယ်။အစပိုင်းမှာတရားမဝင်ကုန်စည်တွေဖမ်းပြပြီးဟုတ်မလို့လို့နဲ့နောက်ပိုင်းမှာတော့အဲ့ဒီထောက်လန်းရေးတာဝန်ခံတွေကိုလည်းအကြီးကျယ်အဂရိလိုက်စားမှုတွေဖြစ်လာတာထောက်လန်းရေးတပ်ဖွဲ့ဖျက်သိမ်းခံရတဲ့2004ခုနှစ်အထိပါပဲ။2004ခုနှစ်မှာနေဆက်ဂိတ်တွေနဲ့စစ်စေးဂိတ်အသီးသီးမှာတာဝန်ကျတဲ့ထောက်လန်းရေးတွေအားလုံးကိုဖမ်းဆီးပြီးအဂရိလိုက်စားမှုနဲ့စစ်အစိုးရကထောင်ချပစ်လိုက်ပါတယ်။ဒါပေမဲ့ထောက်လန်းရေးတွေမရှိတော့တဲ့နေဆက်ဂိတ်တွေနဲ့စစ်စေးဂိတ်တွေဟာငကိုအတိုင်းလက်စားမြဲအကျင့်ပြည့်မြဲအခြေအနေကျန်ရစ်ပါတယ်။ဒီလိုနဲ့စစ်အစိုးရလက်ထက်မှာပဲအကောက်ခွန်အရာရှိယာနဲ့ချီပြီးဖမ်းဆီးတဲ့ပြဿနာပေါ်ပေါက်ခဲ့ပါတယ်။ဒါလည်းအကျင့်ပြည့်ချစားမှုပျောက်သွားမလို့လို့နဲ့တရားမဝင်ကုန်သွယ်မှုပမာဏတိတိတသာရော့ကျမသွားခဲ့ပါဘူး။သမရဦးသိန်းစိန်လက်ထက်2011ခုနှစ်ရောက်တဲ့အခါမှာကုန်သွယ်မှုလွယ်ကူမြန်ဆန်ချောမွေ့စေရေးကိုအခက်အခဲဖြစ်စေလို့ဆိုပြီးတော့နာမည်ဆိုးနဲ့ကြော်ကြားတဲ့သိန်းကြီးရေဘူးစစ်စေးရေးဂိတ်ကြိုက်ထူကမယန်းကြောင်စစ်စေးရေးဂိတ်တွေကိုပိတ်ပစ်လိုက်ပါတော့တယ်။ဒါပေမဲ့မောင်ခိုကုန်ကူးမှုတွေများနေတယ်ဆိုပြီးနောက်ပိုင်းမိုဘိုင်းတင်းပြန်ဖွဲ့အဲ့ဒီစစ်စေးရေးဂိတ်ပတ်ဝန်းကျင်မှာပဲကြာပန်းစနစ်နဲ့မောင်ခိုဖမ်းတာလုပ်ခဲ့ပါတယ်ဒါလည်းမအောင်မြင်ခဲ့ပါဘူးဒီလိုနဲ့ပေါန်ခိုဖန်းတဲ့မိုဘိုင်းတိမ်တွေကိုပြန်ပြီးဖျက်သိမ်းခဲ့ပြီးအခုရွေးကောက်ခံအစိုးရလက်ထက်ရောက်မှအများအားဖြင့်စစ်စေးဂိတ်တွေပြန်ဖွင့်ဖို့ဖြစ်လာတာပါတကယ်တော့တရားမဝင်ကုန်သွယ်မှု တနည်းအားဖြင့်မှောင်ကိုကုံသွဲမှုကြီးမားလာတာဟာအစိုးရအနေနဲ့နေဆက်ကုံသွဲရေးစခန်းတွေကိုစနစ်တကျမကင်တွယ်နိုင်တာကြောင့်ပါအဲ့ဒီကနေတဆင့်အကျင့်ပြက်ခြားစားမှုတွေပေါ်နေတာလက်နက်ကင်တပ်ဖွဲ့တချို့နေဆက်တွေမှာမင်းမှုပြီးတရားမဝင်ကုံသွဲရေးကိုပြောင်းတင်းနေလုပ်နေကြတဲ့စတဲ့အချက်တွေပေါ်မှာအခြေခံပါတယ်ဒီအဓိကပြဿနာကိုဖြေရှင်းဖို့မကြိုးစားဘဲကုံသွဲရေးလမ်းမှာစစ်စေးဂိတ်တွေပြန်ပြီးဖွင့်မယ်ဆိုရင်အာဂရိလိုက်စားမှုတွေပြန်ပေါ်အကျင့်ပြက်ခြားစားမှုတွေပြန်ဖြစ်ကုံစီစီးဆင်းမှုကိုလည်းအဟန္တာအနှောက်ယှက်ဖြစ်စေမှာအသေးကြပါပဲဒီအတွက်အစိုးရအနေနဲ့လက်ရှိတသီးဝလံကုံစီတိုင်းလိုအဖွဲ့အစည်းမျိုးတွေကုံတွေတင်ပြတဲ့အချက်လက်တွေကိုအလေးနဲ့စဉ်းစားသင့်ပြီးတရားမဝင်ကုံတွေမှုညှော်နှဲစေရေးအတွက်အမြဲတမ်းစစ်ဆေးရေးဂိတ်တွေပြန်ဖွင့်မယ့်အစားတကယ်ဖြေရှင်းသင့်တဲ့ပြဿနာကိုစနစ်တကျကင်တွယ်ဖြေရှင်းသင့်မှာကြောင်းတင်ပြလိုက်ရပါတယ်